ကချင်ပြည်နယ်ဖားကန့်မြို့နယ်ကမတဲရန်ခေါ်မော်ဘုံကျေးရွာကဆယ်အိမ်မူရွေးချယ်ပွဲမှာတဲရောက်လာသူတွေကိုတနက်နဲ့ချင်းငေါင်ငန်းပြောဆိုခဲ့တဲ့ရဲအရာရှိတူရဲ့ပုံတွေအင်တာနက်လူမှုကွန်ရက်တွေပေါ်မှာဒီကြဲကြဲပြက်ပြက်ထွက်ပေါ်လာပြီးတဲ့နောက်အခုခါမှာတော့တက်ဆိုင်ရာရဲအရာရှိကိုထိမ့်သိမ်းထားပြီးစစ်စစ်အရေးယူဖို့ပြင်ဆင်နေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်အကြမ်းဖက်တိုက်ခိုက်မှုတွေရာဇဝတ်မှုတွေဖြစ်ပွားလေရှိတဲ့ဖားကန့်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်အာဏာပိုင်တွေအနေနဲ့ထိထိရရအရေးယူဖို့လဲဒေသခံနိုင်ငံရေးအတိုင်းဝိုင်းကလှူလာနေကြပါရယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့အခင်းဖြစ်ပွားခဲ့တာကတော့ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုကမတဲရန်ခေါ်မော်ဘုံကျေးရွာအတွက်စေအိမ်မူရွေးချယ်ပွဲမှာအရင်အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအစ်စ်ရွေးချယ်ဖို့ဆွေးနွေးရာကနေစတင်တာဖြစ်ပါတဲ့ဒီလိုဆွေးနွေးရာမှာနှစ်ဖက်အခြေတင်ဖြစ်ပြီးတဲ့နောက်အစည်းအဝေးမှာရောက်ရှိနေတဲ့ရဲတပ်ရင်း16ကဒူရဲအုပ်ကတက်ရောက်လာတဲ့အုပ်ချုပ်ရေးအဖွဲ့နဲ့ပြည်သူတွေကိုတနက်နဲ့ချိန်ပြီးငေါင်ငန်းပြောဆိုခဲ့တာဖြစ်ပါတဲ့ဒီလိုတနက်နဲ့ချိန်ချင်းကြောက်ခဲ့တဲ့နောက်မှာဒူရဲအုပ်ကဝင်းချတောင်းပန်ခဲ့သလိုကာယကံရှင်တွေကလည်းနားလည်ခွင့်လွှတ်ကြောင်းတုံ့ပြန်တာတွေရှိခဲ့ပါတဲ့ဒီအခင်းဖြစ်ပွားခဲ့တာဟာဒီလ6ရက်နေ့မနက်ပိုင်းကဖြစ်ပြီး9ရက်နေ့နေ့ခင်းမှာတော့အခင်းဖြစ်ပွားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့သွားခဲ့ပါတဲ့လောလောဆယ်မှာတော့တနက်နေ့ချိန်နဲ့ဒူရဲအုပ်ကိုရဲတပ်ဖွဲ့ကအရေးယူဖို့ဆောင်ရွက်နေတယ်လို့ကချင်ပြည်နယ်ရဲတပ်ဖွဲ့ကဒူရဲမူကြီးဝင်းသူရနောင်ကပြောပါတဲ့
လက်ရှိကတော့သူ့ကိုကျွန်တော်တို့တပ်ဖွဲ့တွေစစ်ဆေးဆောင်ရွက်မှုတော့လုပ်နေပါတယ်သူ့ကိုစီးကြတောင်းဝန်မပေးဘဲနဲ့ဆင်းနေကြပါတယ်သူတို့တော်တော်ဆက်ဆံရကိုယ်ကဲမှုမှာပါစစ်ဆေးပြီးတော့ဒါကတော့ရေးယူသွားမဲ့ပိုင်းရောရှိမှဖြစ်ပါတယ်
ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကလည်းအရေးယူဖို့ပြင်ဆင်နေကြောင်းပြောပါတယ်
။မနေ့ကညနေပိုင်းလောက်ပဲကျွန်တော်ရှိဖို့တောင်းရှိတဲ့သူကနေလို့ကျွန်တော်လမ်းပြီးကြေရင်ပို့ပါတယ်။သူရဲအုပ်စိုးစော်စော်ကိုဖိနှိပ်ထားပြီးတော့မှသူတို့ရဲတိုင်ရင်လုံထုံလုံးကြီးရတယ်အဲ့မှာရှိတဲ့တိုင်ရင်မှုတွေသူတိုင်ရင်မှုတွေနဲ့ထုံကုံဖွဲ့ပြီးတော့စစ်ဆေးဖို့လုပ်နေပါပြီဆိုတော့လည်းကျွန်တော်သိရပါတယ်ဗျ။နောက်ပြီးတော့တစ်ချက်အနေနဲ့လည်းကျွန်တော်ဒီထွေအုပ်ကလည်းပဲဒါထွေအုပ်နဲ့တိုက်ရိုက်အဲတက်ဆိုင်တဲ့ကိစ္စမှာသူအနေနဲ့ခုလိုဝင်ရောက်ပြီးတော့မှဒါမလုပ်တင်တော့လုပ်တတ်တယ်ပေါ့သူတို့ဒီထွေအုပ်နဲ့ဆိုင်တဲ့ကဏ္ဍပိုင်းကလည်းသူတို့အရေးကြီးဖို့တကူအဲဒီမှာရှိတဲ့မော်ဘုံမှာရှိတဲ့ဒေတာကနေလာပြီးတော့မှအတိုင်ချဖို့ပြောဆိုထားတာလေးလည်းကျွန်တော်သိရပါတယ်ဗျအဲဒီဒီဘက်ကလည်းထပ်ပြီးတော့မှသူတို့ဥရေကြောင်းရအရေးယူမယ်ဆိုတော့လည်းသိရပါတယ်ဗ
ျတစ်ဆက်တည်းမှာပဲဒီကိစ္စကိုပြက်ပြက်တတအရေးယူဆောင်ရွက်ဖို့လည်းအကြံပြုပြောဆိုပါတယ်
ကျွန်တော်တို့ဖားကန့်ဒေတာဆိုတာဒီလင်းလက်ကင်ဖွဲ့စည်းတွေရဲ့ဈာထဲမှာညံ့နေရတဲ့ဒေတာတစ်ခုပါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ရှင်အမတာမကိုအားနေတဲ့ဒေတာတစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုအဓိကတာဝန်ယူဆောင်ရွက်ရတဲ့အဖွဲ့စည်းတွေအနေနဲ့အပြည်သူတွေရဲ့ရှေ့ကနေမှရပ်တည်ပြီးတော့မှဆောင်ရွက်ပေးရမယ့်အစားအခုလို့လုပ်နေတဲ့နေသားမျိုးဟာတော့ကျွန်တော်ပြည်သူ့ရတဖွဲ့ရဲ့ဂုဏ်သိက္ခာကိုလည်းအမတာမထိခိုက်စေသလိုကျွန်တော်တို့ရဲ့ဒီရတာဆူရရဲ့အကုန်ဒီခေါက်ထိုက်ရှိတဲ့ဒါဒီကိုပြတ်တတ်တာအောင်တနင်္ဂနွေတိုင်းတာနဲ့ရေးယူဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ဒါလေးကိုအကြံပေးချင်ပါတယ်ခင်ဗျာ
မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ရမှာတော့တာဝန်ရှိသူတွေမရှိသေးချောင်းသာပြန်လည်ဖြေကြားပါတယ်ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်ကခရီးယံဘာသာဂိုင်းပေါင်းစုံခေါင်းဆောင်တွေရိုးရာယဉ်ကျေးမှုအဖွဲ့တွေနဲ့ရမီရဖတ်တွေပူးပေါင်းပြီးမရှိကထောင်ကချင်းနှစ်ချင်းခရီးယံဖျားရှိခိုးချောင်းမှာ21ရာစုပင်လုံးညီလာခံအတွက်ဖားကန့်တင်ရန်ဇာတနဲ့အခြားအကြောင်းအရာတွေဆွေးနွေးနေစဉ်မှာအရဲဝင်းနဲ့လက်နက်ကင်ထားတဲ့လူ20လောက်ဝင်ရောက်ပြီးချင်းချောက်စစ်ဆေးတာတွေရှိခဲ့ပါတဲ့ပြီးခဲ့တဲ့မေလအတွင်းကတော့ဖားကန့်မြို့နယ်မော်ရှန်ရွာကယာအိမ်မှုဒေါ်နန္ဒာလှိုင်ဟာသူ့နေအိမ်မှာပဲတနက်နဲ့ပြစ်တက်ခံခဲ့ရပြီးအခုအချိန်ထိတရားခံကိုဖော်ထုတ်နိုင်တာမရှိသေးပါဘူး